Chinese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်2018ခုနှစ်နိုဝင်ဘာလ16ရက်တောက်ကြနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16.25တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။တောက်ကြညနေခင်းအတွက်အစီအစဉ်မှုကကျွန်မစုမော်ပါရှင်
။ကျွန်တော်အောင်လင်းဦးပါ။ဒီညနေနားဆင်မဲ့သတင်းတွေမှာတော့တူကီနိုင်ငံက Sorry ကောင်စစ်ဝင်ရုံးမှာ Sorry ရင်းကဆရာသေးဆုံးမှုတွေဆွဆွဲခံထားသူ Sorry နိုင်ငံသား18ယောက်ကိုအမေရိကန်ကပိတ်ဆို့တံခါးအရေးယူလိုက်ပါတယ်။ကမ္ဘောဒီးယားမှာတက်ရှိထင်ရှားရှိနေတဲ့ကမ္ဘာနီကောင်ဆောင်တယောက်ကိုလူမျိုးရုံးတပ်ဖြတ်မှုတွေအတွက်အပြစ်ရှိရောက်နိုင်ငံတကာတရားခွင်ကဆုံးဖြတ်လိုက်ပြီးထောင်နှံတစ်သက်ဖြစ်ပေးလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့နားလောင်နေသူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။မြန်မာနိုင်ငံရဲ့ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးကိုအမေရိကန်ကဆက်ပြီးအားပေးနေပေမဲ့လို့ရိုဟင်ဂျာတွေတိမ်းနဲ့ချီထွက်ပြေးခဲ့အောင်လုပ်ခဲ့တဲ့မြန်မာစစ်တပ်ရဲ့လုပ်ရက်ကိုတော့အမေရိကန်ကပြစ်တင်ရှုတ်ချတယ်ဆိုပြီးအမေရိကန်သမ္မတကပြောဆိုလိုက်တဲ့သတင်းနဲ့အတူကြောက်တမ်းမြို့နယ်တန်တဲရွာမှာတော့လူပေါင်း100ကျော်ထိန်းသိမ်းထားတဲ့သတင်းကို VOA သတင်းတော့ကိုတိုက်ရိုက်ဆက်သွယ်မေးမြန်းချက်ကိုလည်းတင်ပြပေးဖို့ရှိပါတယ်။နောက်ဒီရိုဟင်ဂျာဒုက္ခသည်တွေမနေ့တုန်းကပြန်လာဖို့ရက်သတ်မှတ်ထားပေမဲ့နေရရင်ကိုဘာကြောင့်ပြန်မလာနိုင်ကြပါသလဲဆိုတာကိုရိုဟင်ဂျာဒုက္ခသည်ကိုဆက်သွယ်မေးမြန်းတဲ့အခါမှာတော့
ကျွန်တော်အပြည့်ပြည့်ပြောချင်တာကျွန်တော်တို့မပင်ရှင်တာမျိုးမဟုတ်ဘူးကျွန်တော်တို့ပင်ရှင်တယ်ဒါပေမဲ့ကျွန်တော်တို့ပင်နိုင်ဖို့အတွက်အဓိကလုပ်ရမယ့်တာဝန်ကတော့ကျွန်တော်တို့မြန်မာနိုင်ငံစီးရဆိုလိုတဲ့သဘောကကျွန်တော်တို့မြန်မာနိုင်ငံ
ဒီရိုဟင်ဂျာဒုက္ခသည်ကိုဆက်သွယ်မေးမြန်းထားတာကိုလည်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်နောက်တောင်ကြီးမြို့နယ်မှာပေါက်ကွဲစေတဲ့ပစ္စည်းတွေရှာဖွေတွေ့ရှိတဲ့သတင်းပေးပို့ချက်ကိုလည်းတင်ဆက်ပေးအောင်ပါအခုရေဆုံးကတော့တောက်ကြညနေခင်းအတွက်နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်
တူကီနိုင်ငံအစ္စတန်ဘူမြို့က Sorry ကောင်စစ်ဝင်ရုံးမှာ Sorry တင်းစာဆရာဂျမဲခါရှော့ဂီတည်ဆုံမှုအတွက်ဆွဆွဲခံထားသည့် Sorry နိုင်ငံသား18ယောက်ကိုအမေရိကန်ကပိတ်ဆို့တံခါးအရေးယူလိုက်ပါတယ်။အေးယူတံခါးလိုက်တဲ့အထက်မှာတော့ Sorry အင်ရှင်မင်းသားမိုဟာမက်ဘင်ဆလမန်ရဲ့ထိတ်တဲလက်ထောက်အရာရှိအောင် Sort El Khartini Sorry ကောင်စစ်ဝင်ချုပ်မိုဟာမက်အတူတာဗီတို့လည်းပါဝင်ကြပါတယ်။အမေရိကန်မှာခြေဆိုင်ပြီးလွတ်လွတ်နေတဲ့ Sorry တင်းစာဆရာကိုပြစ်မှတ်ထားပြီးရရဲ့ဆက်ဆက်တပ်ဖြတ်ခဲ့မှုမှာပါဝင်သူတွေအနေနဲ့သူတို့လောက်ရရဲ့အကျိုးဆက်ရင်ဆိုင်မှာဖြစ်တဲ့အကြောင်းအမေရိကန်ဗန်နိုင်းဝန်ကြီးစတီမန်နီချင်းကမနေ့ကပဲကြေညာရက်ထုတ်ပြန်ပြောဆိုလိုက်တာပါလူခွေချိုးပေါက်သူတွေနဲ့ချင်းပြတ်ချဆောင်မှုတွေကိုအေးအေးယူတဲ့အမေရိကန်ရဲ့မက်ဂနစ်ကီနိုင်ငံတကာလူခွေရေးဥပဒေအရတန်ခတ်လိုက်တာလည်းဖြစ်ပါတယ်ရှေ့လပိုင်းဒေသမှာအမေရိကန်ရဲ့အဓိကမာမေးဖြစ်တဲ့ Sorry ပေါ်တန်ခတ်အေးအေးယူရလို့ရကတော့တွေ့ရခဲ့လာပါတယ်ပြည်ရဲ့လာတဲ့ Sorry တင်းစာဆရာတည်ဆုံးရတဲ့အဖြစ်အပျက်ကိုဖော်ထုတ်ဖို့နဲ့တာဝန်ရှိသူတွေကိုအရေးယူနိုင်ဖို့ဆက်လက်ကြိုးပမ်းသွားမှာဖြစ်တဲ့အကြောင်းလဲအမေရိကန်နိုင်ငံဝန်ကြီးကပြောဆိုသွားခဲ့တာ
ပါ။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းနဲ့မြောက်ပိုင်းမှာလှောင်ကျွမ်းနေတဲ့တော်မကြီးကြောင့်တည်ဆုံးသူ66ဦးထဲမှနည်းရှိသွားပြီဖြစ်တယ်လို့ပြောဆိုသူတွေကိုတာဝန်ရှိသူတွေဆက်လက်ရှာဖွေနေပါတယ်။ Campfire လို့နာမည်ပေးထားတဲ့ပြည်နယ်မြောက်ပိုင်းကတော်မကြီးလောင်တဲ့နေရာမှာရှာတီဦးလူအေးလာတဲ့အတွက်မိသက်သမားတွေခဏတော့အနားရကြပြီးမိလောင်ကျွမ်းမှုရဲ့40ရာခိုင်နှုန်းလောက်ကိုလည်းထိန်းချုပ်ထားနိုင်ပါပြီ။ပြည်နယ်သမိုင်းမှာအဆိုးဆုံးဖြစ်တဲ့ဒီတော်မကြီးဟာကီလိုမီတာ980ပတ်လည်ကိုလည်းလောင်ကျွမ်းသွားပါတယ်။ပြည်ကတဲ့တပတ်မှာမိစလောင်ပြီးတိတ်မကြခင်မှာပဲတစ်မျိုးလုံးနေပါပြာကျသွားခဲ့တဲ့ Paradise မြို့မှာလည်းရာနဲ့ချီတဲ့လူတွေကအနှံ့ခံခွေတွေနဲ့ပျောက်ဆုံးသူတွေကိုပြပုံတွေကြလိုက်ပြီးရှာဖွေနေကြတာပါ။ရှာတွေ့ထားတဲ့အလောင်းတွေဘသူဘဝဖြစ်တယ်ဆိုတာ DNA မျိုးဗီဇာစစ်ဆေးမှုတွေနဲ့အမြန်ဆုံးရှာဖွေဖော်ထုတ်ပြီးသက်ဆိုင်ရာဆွေမျိုးတွေကိုအကြောင်းကြားပေးနိုင်မယ်လို့မျိုးလင်းတဲ့အကြောင်းတာဝန်ရှိသူတွေကပြောပါရယ်။တော်မီကြောင့်ပျောက်ဆုံးနေသူ600ထက်မနည်းရှိတယ်လို့လည်းယူဆပါရယ်။မိလောင်ရာဒေသကိုပြည်내အုပ်ချုပ်ရေးမှူး Jerry Brown ၊ပြည်ထရေးဝန်ကြီး Russ Zinks နဲ့ပြည်ထောင်စုအရေးပေါ်ကယ်ဆယ်ရေးဌာနဖီမာအကြီးအကဲ Block Long တို့ဘူရူနေကတွားရောက်ကြည့်ရှုခဲ့ပါရယ်
။ကမ္ဘောဒီးယားနိုင်ငံမှာတရှိထင်ရှားချန်နေတဲ့ခမာနီခေါင်းဆောင်နေရာဟာ1980ပြည်လုံးနေ့တည်းတုန်းကလူမျိုးတွေတပ်ဖြတ်မှုတွေအတွက်ပြစ်ရှိကြောင်းနိုင်ငံတကာတရားခွင်ကဆုံးဖြတ်လိုက်ပြီးထောင်နှံတစ်သက်ပြစ်ပြလိုက်ပါတယ်။အသက်92နှစ်အရွယ်ရှိနေပြီဖြစ်တဲ့ခမာနီခေါင်းဆောင်ဟောင်းနှောင်ချန်နဲ့အသက်89နှစ်အရွယ်သမရဟောင်းခီယူဆန်ပန်တို့ဟာလူသားတွေအပေါ်ကျွလွန်တဲ့ရာဇဝတ်မှုတွေအတွက်အပြစ်ရှိကြောင်းကုလသမဂ္ဂရဲ့ပံ့ပိုးမှုနဲ့ဖော်စီထားတဲ့ကမ္ဘောဒီးယားနိုင်ငံကနိုင်ငံတကာတရားခွင်ကဒီနေ့ပဲဆုံးဖြတ်လိုက်တာပါ။သူတို့နှုတ်ဖော်ဆွဲဆိုထားတဲ့အမှုတွေထဲမှာတော့လူသားမှုတောက်တင်ရှင်းလင်းမှုကြေကျုံပြမှုညှဉ်းပန်းနှိပ်စက်မှုနိုင်ငံရေးလူမျိုးရေးဘာသာရေးပေါ်အခြေခံပြီးအရေးယူမှုတွေလည်းပါဝင်ပါတယ်။ VN နဲ့ချမ်လူမျိုးစုအနွယ်တွေကိုတပ်ဖြတ်မှုတွေလူမျိုးတို့တပ်ဖြတ်မှုနဲ့အရေးယူခံရတယ်လို့ကိုယ်သဘောဆန္ဒနဲ့တပ်ဖြတ်မှုညှဉ်းပန်းနှိပ်စက်မှုနဲ့ လူမဆန်တဲ့လုပ်ရပ်တွေပါဝင်ဂျနီဗာသဘောတူညီချက်ကိုချိုးဖောက်တဲ့မှုတွေနဲ့လဲဆွဲဆိုခံခဲ့ကြရတာပါကမာနီကွန်မြူနီအုပ်စုမှာသူတို့နှုတ်ဟာတက်ရှိထင်ရှားကျန်နေသေးတဲ့အစ်အမြင့်ဆုံးခေါင်းဆောင်နှုတ်လည်းဖြစ်ပါတယ်နှုတ်ဆုံးကတော့ငပေးညံပန်းနေဆက်မှုနဲ့အလုတ်ချက်စကန်နေမှာပင်ပန်းလုံးနဲ့ဒဏ်တွေပါဝင်ဖိနှိပ်မှုမျိုးစုံနဲ့လူနှစ်သန်းလောက်တိစုံခဲ့ရတာဗီယက်နမ်နိုင်ငံရောင်းလို့ပြောဆိုထားပါတယ်လူတော်များကလည်းရိုင်းနှက်ပြီးဆုလိုက်ပြုံလိုက်တက်ပြက်ခံခဲ့ရပြီးနောက်ပိုင်းမှာကမ္ဘောဒီးယားရဲ့လူသာကွင်းဖြစ်နေလဲထင်ရှားခဲ့ပါတယ်လတလောတတရချင်းပြည်တန်ချက်ခံနေရတဲ့ခမာနီခေါင်းဆောင်အောင်တို့ဟာအစောပိုင်းတရားခွင်တစ်ခုမှလည်းလူတွေကိုအဆုလိုက်ပြုံလိုက်အတင်းအကျပ်ရွှေပြောင်းမှုတွေနဲ့လက်ဆဖျောက်တဲ့လူရည်တွေတွေနဲ့အဖြစ်ရှိတဲ့အကြောင်းလဲဆုံးဖြတ်ထားပါတယ်
တောင်တရုတ်ပင်လယ်အရင်းနဲ့ပတ်သက်ပြီးတော့ Code of Conduct လို့ခေါ်တဲ့ချမှတ်ထားတဲ့စီမင်းဥပဒေအတိုင်းရှေ့ဆက်ဆောင်ရွက်ဖို့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံကိုအမေရိကန်သုတမရ Mike Pence ကတိုက်တွန်းလိုက်ပါတယ်။ဒါပေမဲ့လည်းအာဆီယံအဖွဲ့ဝင်နိုင်ငံတွေကတော့ဒီကိစ္စကိုအပြည့်အစုံရေးဆွဲနိုင်ဖို့နောက်ထပ်၃နှစ်လောက်ကြာအောင်ဆွေးနွေးရအောင်မယ်ဆိုတာကိုသဘောပေါက်ထားပြီးဖြစ်ပါတယ်။ဒေတာရင်းနိုင်ငံတွေအနေနဲ့သူတို့ပိုင်းရေပြင်းနယ်နိမိတ်အတွင်းကသဘာဝအရင်းမြစ်တွေကိုရှာဖွေခွင့်ရှိရမှာဖြစ်တယ်လို့လွတ်လပ်စွာသွားလာခွင့်လည်းရှိရမယ်လို့သူတမရာပန့်စ်ကစင်ကာပူဝန်ကြီးချုပ်လီရှောင်လွန်ကိုဒီကနေ့တောက်ကြနေမှာပဲပြောဆိုခဲ့တာပါ။ဒါပေမဲ့လည်းတောင်တျောက်ပင်လယ်ရင်းကပိုက်နဲ့နည်းမြင့်အငင်းပွားမှုမှာပါဝင်နေတဲ့အရှိတောင်အာရှကပြိုင်ဖက်နိုင်ငံလေးခုကိုဟန်တာတဲ့အနေနဲ့အဲ့ဒီနေရာမှာတရုတ်တို့ကလူလုံကျွန်းနေဖန်တီးပြီးအခြေခံအဆောက်အုံတွေနဲ့စီးရဲအတွက်အသုံးပြုမဲ့အဆောက်အုံတွေကိုခက်မြန်မြန်တိစောက်လာနေတာပါ။သူပိုင်းငါပိုင်းအငင်းပွားနေကြတဲ့တောင်တျောက်ပင်လယ်ပြင်တွင်သဘာဝအရင်းမြစ်ပေါ်ကျော်ဝါတဲ့ဒေသနဲ့ပတ်သက်ပြီးတော့ထိတိုက်ရင်ဆိုင်မှုတွေဖြစ်မလာအောင်ဒီနှစ်မှာအပြည့်အစုံမူပေါင်းတွေချမှတ်ဖို့ရည်မှန်းထားကြတာပါ။ဒါပေမဲ့လည်းမူပေါင်းချမှတ်ရင်းနဲ့ပတ်သက်လို့တရုတ်နဲ့အာဆီယံဖွဲ့ဝင်ဆယ်နိုင်ငံတို့ကနေဦးဆွေးနွေးမှုတွေမှာတော့အချုပ်အခြာအာဏာပိုင်ဆိုင်မှုရေနံရှာဖွေရင်းနဲ့အငင်းပေါင်းမှုဖြည့်ရှင်ရေးကိစ္စရပ်တွေမှာတိတ်မကြခင်ကာလအတွင်းဖြည့်ရှင်နိုင်မယ့်အလားအလာမရှိဘူးလို့ကြွမ်းကျင်သူတွေကသုံးသပ်နေပါတယ်။တရုတ်နိုင်ငံရဲ့လုပ်ရဟာတရားမဝင်တဲ့အပြင်အန္တရာယ်ရှိတယ်လို့သူတမရ Mike Pence ပြောဆိုခဲ့တာကိုလည်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနကညင်ပယ်လိုက်ပါတယ်။
ကန်တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီလိုမြန်ကန်တဲ့မြန်မာဘာသာအစီအစဉ်ရဲ့တောက်ကြနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်အင်တာနက်မှာလေးဝက်သတင်းတွေကိုဖွင့်ချနေတဲ့ WikiLeaks website ထူထောင်သူ Julian Assange ကိုအမေရိကန်မှာတရားစွပ်စုလိုက်တဲ့အကြောင်းသူ့အဖွဲ့ကပြောလိုက်ပါတယ်။ Virginia ပြည်နယ်ကသူနဲ့တိုက်ရိုက်မဆိုင်တဲ့အမှုတမှုမှာကွန်ပျူတာအမှားရညောင်းတရားစွပ်ထားတဲ့ကိစ္စမတော်တဆပေါ်လာတာဖြစ်တဲ့အကြောင်းလဲ WikiLeaks website က Twitter လူမှုကွန်ရက်ကနေပြောဆိုလိုက်တာပါ။အမေရိကန်လက်ထောက်ရှိနေရုပ် Kelly Dwyer တခြားအမှုတမှုကိုကင်တွယ်ရင်းအမှုတွေကိုချစ်ပိတ်ထားဖို့တရားစီရင်တရားကိုညွှန်ကြားခဲ့ရတာကနေအစမ်းအပေါ်တရားစွပ်ဆိုထားတဲ့အမှုတွေမတော်တဆထွက်ပေါ်လာတာဖြစ်ပါတယ်။လက်ထောက်ရှိနေချုပ်ကတော့နောက်ပိုင်းမှာအစမ်းကိုမဖမ်းဆီးနိုင်မချင်းအမှုကိုဆက်ပြီးချစ်ပိတ်ထားဖို့လဲညွှန်ကြားခဲ့ရပါတယ်။ဒီဝက်သတင်းချက်လက်တောင်းချပြီးWikiLeaks website ပေါ်မှာဖော်ပြခဲ့တဲ့အတွက်အစမ်းကိုတော့ကမ္ဘာတစ်ဝန်းကဆွေးရတော်များကအလို့ရှိနေတာဖြစ်ပါတယ်။နိုင်ငံသားခွင့်ရေးလှုပ်ရှားမှုအဖွဲ့ ACLU ရဲ့လွတ်လပ်စွာပြောဆိုခွင့်ပုဂ္ဂလိကလွတ်လပ်ခွင့်နဲ့နည်းပညာဆိုင်ရာညွှန်ကြားမှု Van Wessner ကတော့အစမ်းအပေါ်အရေးယူမဲ့လို့ရတာအရင်ကမလုပ်ဘူးတဲ့လို့ရဖြစ်ပြီးအခြေခံဥပဒေနဲ့လည်းဆန့်ကျင်နေတယ်လို့တခြားသတင်းမီဒီယာဖွဲ့စည်းရေးပေါ်မှာလည်းရာဇဝင်ကြောင်းနဲ့စုံစမ်းစစ်ဆေးဖို့လမ်းပွင့်ပေးရရောင်းနိုင်တဲ့အကြောင်းသတိပေးပြောဆိုခဲ့တာပါ။ပြည်ပကထုတ်ဝေသူတယောက်ကိုအမေရိကန်ရဲ့လျှို့ဝှက်ချက်ဥပဒေနဲ့ချိုးဖောက်မှုနဲ့အရေးယူရလို့ရကြောင်းအထူးသဖြင့်အများပြည်သူအတွက်အရေးကြီးတဲ့သတင်းတွေကိုဖော်ထုတ်နိုင်မှုကြိုးစားရမှာပြည်ပတိုင်းပြည်တွေရဲ့လျှို့ဝှက်ချက်ဥပဒေတွေကိုမကြာခဏချွတ်ပေါက်လို့ရှိတဲ့အမေရိကန်သတင်းသမားတွေအတွက်လည်းအန္တရာယ်ကြီးတဲ့အကြောင်းသတိပေးထားပါတယ်
။မြောက်ကိုရီးယားနိုင်ငံတွေကိုတရုတ်နိုင်ငံကတဆင့်တရားမဝင်ဝင်ရောက်မှုနဲ့အော်တိုဘာလကထိန်းသိမ်းထားတဲ့အမေရိကန်နိုင်ငံသားကိုဌာနေပြန်ပို့မယ်လို့မြောက်ကိုရီးယားကပြောပါတယ်။အမေရိကန်ထောက်လှမ်းရေးCIA ရဲ့ညွှန်ကြားချက်နဲ့တရားမဝင်ဝင်ရောက်လာတာဖြစ်တယ်လို့သူကိုစစ်စစ်မင်းများချင်းမှပြောဆိုသွားတယ်လို့မြောက်ကိုရီးယားနိုင်ငံပိုင်သတင်းဌာန KCNA ကဒီကနေ့တောက်ကြနေမှာကြေညာသွားပါတယ်။အဲ့ဒီအမေရိကန်နိုင်ငံသားကိုဘယ်တော့နေရပြန်ပုံမလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။ပြီးခဲ့တဲ့ကာလတွေမှာတော့မြောက်ကိုရီးယားမှာသတင်းထားတဲ့အမေရိကန်နိုင်ငံသားတွေနဲ့ပတ်သက်ပြီးမြောက်ကိုရီးယားဘက်ကတိတက်မကသဘောထားတင်းမာလေးရှိပါတယ်။သူတို့တွေကိုအမေရိကန်ကနိုင်ငံရေးသမားတအူးကတော်ခေါ်ပြီးမှလာလုပ်ပေးလေးရှိသလိုဖန်စီထိန်းသိမ်းထားသူတွေကိုလည်းကန့်ကွက်မှုမပြန်လုပ်ပေးလေးရှိပါတယ်။ဒါပေမဲ့လည်းအမေရိကန်ကောလိပ်ကျောင်းသားအော်တိုဝမ်ပီယာကိုတော့18လကြာဖမ်းဆီးပြီးတော့တတိမြင့်မျိုးနေတဲ့အချိန်နဲ့မနစ်ကပြန်လို့ပေးခဲ့ပါတယ်။အဲ့ဒီလိုပြန်လို့ပေးလိုက်ပြီးမကြာခင်မှာပဲအော်တိုဝမ်ပီယာကွယ်လွန်သွားခဲ့တာပါ။မြောက်ကိုရီးယားဘက်ကတော့အကြောင်းသားဝမ်ပီယာကိုနှိပ်စက်ညှဉ်းပန်းခြင်းမရှိဘူးလို့ညင်းဆိုခဲ့ပါတယ်
။မက္ဆီကိုနိုင်ငံနဲ့နယ်စပ်ကိုဆေးလွှတ်ထားတဲ့အမေရိကန်တပ်ဖွဲ့အရေးတွေဟာအမြင့်ဆုံးနှိပါးအထိရောက်လာနေပြီဖြစ်တဲ့အကြောင်းပင်ခွန်စစ်ဌာနချုပ်ကပြောဆိုလိုက်ပါတယ်။ ကောက်ခွန်နဲ့နေဆက်လုံခြုံရေးဌာနကိုအကူအညီပေးဖို့လက်ရှိစစ်မှုထမ်းနေသူ 9,800 ကျော်နဲ့ပြည်တွင်းကာကွယ်အရင်တပ်ဖွဲ့ဝင် 2,100 ချထားပြီးအတားအဆီးရခိုင်မာစေရေးနေနေဆောက်လုပ်ဖို့နဲ့လေကြောင်းလုပ်ငန်းတွေကိုစီမံခန့်ခွဲဖို့နေဆက်လုံခြုံရေးခင်းလဲတဲ့လုပ်ငန်းတွေမှာလည်းအကူအညီပေးသွားဖို့ဖြစ်တယ်လို့လည်းပြောဆိုထားပါဆော်ဒီမှာတော့တမန်တော်နဲ့ထရန့်ကတန့်ရင်ရကိုဒီတဲ့ပို့ချမယ်အကြောင်းပြောဆိုထားပါတယ်အခုခါမှာတာဝန်ပေးဖို့ဆီလွတ်ထားတဲ့တန့်ရင်ဟာအများဆုံးနှိပါအထိရောက်လာနေပြီဖြစ်တဲ့အကြောင်းဒုတိယကာကွယ်ရေးဝန်ကြီးပက်ထရစ်ရှန်နဟန်ကပြောဆိုခဲ့တာပါအမေမီလုံရုံဝန်ကြီးဌာနရဲ့တောင်းခံချက်အရအမေရိကန်တောင်ပိုင်းနယ်စပ်ကိုတက်တွေဆေလွတ်ထားတာဖြစ်ပြီးဒီဇင်ဘာလ15ရက်နေ့လောက်ထိရှိနေနိုင်တဲ့အကြောင်းလဲကာကွယ်ရေးတပ်ဝင်ကြီးကပြောဆိုသွားပါတယ်စစ်တပ်အနေနဲ့တရားမဝင်နယ်စပ်ဖျက်ချော်လာတဲ့ရွှေပြောင်းဝင်ရောက်သူတွေကိုဖမ်းဆီးတာမျိုးတွေကိုတော့တရားဝင်လုပ်ပိုင်ခွင့်မရှိပါဘူးဒီချိန်ထဲမှာပဲအမေရိကန်ကိုဝင်ခွင့်ရဖို့မျှော်လင့်ချက်နဲ့စီးရဲမွေးတည်မှုအကြမ်းဖက်မှုတွေကိုဆွန့်ခွာပြီးတရားလောက်ခီးရှည်ချီတက်လာခဲ့ကြတဲ့အမေရိကတပ်11ကရွှေပြောင်းနေထိုင်သူရန်နဲ့ချီရဲ့လူအုပ်ကြီးကလည်းမက္ကဆီကိုနိုင်ငံနယ်စပ်မြို့တီဝါနာကိုရောက်ရှိလာနေကြပါတယ
်နယူးဇီလန်နိုင်ငံရဲ့တမိုင်းတစ်လျှောက်ပမာဏအများဆုံးဖြစ်တဲ့ကိုကိန်းမှုရစီတွေကိုနယူးဇီလန်ရဲတို့ဖမ်းမိလိုက်ပါတယ်အလေးချိန်190ကီလိုဂရမ်ရှိတဲ့ကိုကိန်းတွေကိုပနမနိုင်ငံကတင်ပို့လာတဲ့ငပြောသီးတွေတင်လာတဲ့ကုန်းတစ်တာထက်ကအိတ်တွေထဲမှာထည့်လာတာပါဖမ်းမိတဲ့ကိုကိန်းတွေရဲ့ကာလပေါက်ဈေးဘယ်လောက်ရှိမလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူးရာဇမှုစုံစမ်းရေးဩစတြေးလျအခြေစိုက်အဖွဲ့တခုရဲ့စုံစမ်းမှုအရအဲ့ဒီကုန်းတစ်တာတွေကိုတန်ရရှိတဲ့အတွက်နယူးဇီလန်ရဲတို့ကဩဂုလမှာဝင်ရောက်စစ်ဆေးရာကအဲ့ဒီလိုဖမ်းမိခဲ့တာပါနေဆက်ဖြတ်ကျော်ရာဇမှုတွေကိုနိုင်နေတဲ့နေရာမှာတခြားနိုင်ငံကတရားဥပဒေစိုးမိုးရေးအရာရှိတွေနဲ့ပူးပေါင်းဆောင်ရွက်ဖို့လိုသလိုအခုလိုဖမ်းမိလိုက်တာဟာပူးပေါင်းဆောင်ရွက်မှုရဲ့တိတ်ကောင်းတဲ့တာရကားတစ်ခုဖြစ်တယ်လို့နယူးဇီလန်အကောက်ခွန်ဌာနအရာရှိ Bruce Berry ကပြောပါတယ်ဒီအမှုနဲ့ဆက်ဆက်နေတဲ့အသက်40နှစ်အရွယ်လူတူကိုနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုနဲ့ Australia ရဲတို့က Sydney မြို့မှာဖမ်းဆီးမိခဲ့ပါတယ
်တောက်ကြညနေခင်းအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုကိုအောင်လူဦးနဲ့နန်းလောင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်VOE ကနေအခုထုတ်လွှင့်ပေးနေတဲ့ Radio Season တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOE ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voenews.com မှာလည်းအချိန်နဲ့တပြိုင်ညီနားဆင်နိုင်ကြပါရှင်အခုအရင်ဦးဆုံးတောက်ကြညနေခင်းရဲ့ထိတ်တဲရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်မြန်မာနိုင်ငံဒီမိုကရေစီပြုပြင်ပြောင်းလဲရေးကိုအမေရိကန်ကဆက်ပြီးတော့အားပေးနေသလိုရိုဟင်ဂျာဒုက္ခသည်တွေတိတ်နဲ့ချီပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားရအောင်လုပ်ခဲ့တဲ့မြန်မာစစ်တပ်ရဲ့လုပ်ရည်တွေကိုလည်းအမေရိကန်ကပြစ်တင်ရှုံချတယ်လို့အမေရိကန်သမ္မတမိုက်ပန်စ်ကပြောဆိုလိုက်ပါတယ်။နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့အမေရိကန်ဒုသမ္မတတို့အာဆီယံထိပ်သီးအစည်းအဝေးကာလအတွင်းတွေ့ဆုံပြောဆိုခဲ့ကြတဲ့အကြောင်းဒုသမ္မတမိုက်ပန်စ်ကနေပြီးတော့သတင်းတောက်တွေကိုပြန်ပြီးတော့ပြောပြခဲ့ပါတယ်။အကြောင်းပြေဆုံးကိုတော့ကိုကျော်အောင်လင်းကတင်ဆက်ပေးထားပါတယ်။
စင်ကူနိုင်ငံမှာကျင်းပခဲ့တဲ့33ကြိမ်မြောက်အာဆီယံထိပ်သီးဆွေးနွေးပွဲကာလအတွင်းအမေရိကန်ဒုသမ္မတမိုက်ပန်စ်နဲ့မြန်မာနိုင်ငံရဲ့နိုင်ငံတော်တိုင်ပင်ခံဒေါက်ဆန်းစုကြည်တို့အင်္ဂါနေ့မှာတည်ထက်တွေ့ဆုံခဲ့ကြပါတယ်။ဒီတွေ့ဆုံမှုတွင်ရိုဟင်ဂျာမွတ်စလင်တွေဖိနှိပ်ခံရတဲ့ကိစ္စ၊ဖမ်းဆီးခံ Writers တွေနောက်နှဦးပြန်လွတ်မြောက်ရေးကိစ္စတွေကိုလည်းပြောဆိုခဲ့ကြပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်တဲ့အမေရိကန်ပြည်ထောင်စုရဲ့ရည်တည်ချက်ကိုလည်းဒုသမ္မတမိုက်ပန်စ်ကသတင်းတောက်တွေကိုအခုလိုပြောခဲ့ပါတယ
်။ I thought that it was important.For us not only to continue to support democratic reforms in Myanmar also known as Burma
American ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံဒီမိုကရေစီပြုပြင်ကြောင်းလဲမှုတွေကိုစက်ပြီးအားပေးထောက်ခံသွားမှာဖြစ်တယ်လို့မြန်မာပြည်တွေကရိုဟင်ဂျာ9သိန်းဘင်္ဂလားဒေ့ရှ်ပြည်ရောက်သွားအောင်လုပ်ခဲ့တဲ့မြန်မာစစ်တပ်ရဲ့လုပ်ရည်တွေကိုလည်းအမေရိကန်ကရှုတ်ချတယ်ဆိုတာရှင်းအောင်ပြောချင်ပါတယ်ဒါကကျွန်တော်တို့အတွက်အရေးကြီးပါတယ
်ရိုဟင်ဂျာဒုက္ခသည်တွေနေရာပြောင်းရေးကိစ္စနဲ့ပြစ်ရှိတဲ့သူတွေကိုအရေးယူဖို့လဲအမေရိကန်ဘက်ကလူလာတဲ့အကြောင်းဒုသမ္မတမိုက်ပန်စ်ကဒေါက်တာဆန်းစုကြည်ကိုတိုက်တွန်းခဲ့တယ်လို့ဆိုပါတယ
် I reflected with some pride today the United States is the number one contributor to humanitarian aid in Bangladesh
အမေရိကန်ပြည်ထောင်စုရဲ့ဂုဏ်ယူစရာလုပ်ရတဲ့ပတ်သက်တာတချို့ကိုလည်းကျွန်တော်ဒီကနေ့ပြောခဲ့ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာလူသားချင်းစာနာမှုဆိုင်ရာအကူအညီပေးမှုတွေအတွင်းအမေရိကန်ပြည်ထောင်စုကနံပါတ်1နေရာကအကူအညီပေးနေတာပါအဲဒီမှာရိုဟင်ဂျာ9သိန်းရှိပါတယ်အင်္ဂရောတိုင်ပင်ခံပုဂ္ဂိုလ်ကျွန်တော်ကိုပြောတာကကိုယ့်သဘောနဲ့ကိုရခိုင်ပြည်နယ်တဲ့ပြန်လာကြမဲ့ရိုဟင်ဂျာတွေဒီကနေ့ကစပြီးရှိလိမ့်မယ်လို့ဆိုပါတယ်ဒီလိုမျိုးတွေကြားရဖို့ကျွန်တော်တို့ဘက်ကတိုက်တွန်းနေတာပါတချိန်တည်းမှာပဲအကြမ်းဖက်မှုတွေမှာတာဝန်ရှိသူတွေကိုတရားဥပဒေအရအရေးယူဖို့ကိုလည်းကျွန်တော်တို့တိုက်တွန်းပါတယ်ဒါကလည်းအမေရိကန်အတွက်အင်မတန်အရေးကြီးပါတယ
်ဖန်ဆီခံရတဲ့ Writers သတင်းတောင်တို့ကိုပြန်လွှတ်ပေးရေးကိစ္စနဲ့ပတ်သက်ပြီးလဲဒုသမ္မတမိုက်ပန်စ်ကဒေါက်တာဆန်းစုကြည်ကိုတိုက်တွန်းခဲ့ပါတယ
် I also raised the issue of two journalists who were jailed last fall for reporting on the ethnic cleansing that had clearly taken place against the Rohingya people.
Rohingya တွေကိုလူမျိုးစုလိုက်ရှင်းလင်းဖယ်ရှားရေးလုပ်တာနဲ့ပတ်သက်ပြီးသတင်းနဲ့တင်ပြဖို့လုပ်နေတုန်းပြီးခဲ့တဲ့နှစ်ကုန်ပိုင်းကအဖမ်းဆီးခံရတဲ့သတင်းတောက်နှစ်ဦးကိစ္စကိုလည်းကျွန်တော်ပြောခဲ့ပါတယ်။သူ့ရဲ့လူငင်းချမ်းသာခွင့်ပေးနိုင်တဲ့အာဏာကိုအသုံးပြုပြီးဒီသတင်းတောက်နှစ်ဦးလွတ်မြောက်ရေးကိုလှုပ်ဆောင်ဖို့ကိုလည်းဂျွန်ဆန်စွကြည်ကိုကျွန်တော်တိုက်တွန်းခဲ့ပါတယ်။သူကျွန်တော်ကိုပြန်ပြောတာကသတင်းတောက်နှစ်ဦးဆွဲချက်တင်ခံရတဲ့ကိစ္စကရှုပ်ထွေးတဲ့အခြေအနေတွေရှိပါတယ်။တော်တော်များတော့အယူခံတင်ထားတဲ့အခြေအနေမှာရှိနေတယ်လို့ဆိုပါတယ်
။အမေရိကန်ဒုသမ္မတမိုက်ပင်ဆင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်တို့အင်္ဂါနေ့ကတည်တံ့တွေ့ဆုံမှုဟာဒေါ်ဆန်းစုကြည်ရဲ့ကံလန့်ချက်နဲ့တွေ့ဆုံခဲ့ကြတာပါ။ဒေါ်ဆန်းစုကြည်ကတော့မြန်မာနိုင်ငံရဲ့ပြည်ထနာကိုတခြားနိုင်ငံကသူတွေထက်သူတို့ပို့ပြီးတော့နားလည်သဘောပေါက်တယ်လို့တုံ့ပြန်ခဲ့ပါတယ်။မြန်မာဆိုကတော့ရိုဟင်ညာဆိုတဲ့အသုံးအနှုန်းကိုလက်မခံပါဘူး။နိုဝင်ဘာလ15ရက်နေ့မှာဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ညာဒုက္ခသည်တွေကပထမတုံ့အနေနဲ့လူနဲ့ထောင်ပြန်လာဖို့စီစဉ်ထားတဲ့ကိစ္စကလည်းတကယ်တမ်းမှာမနေ့ကအထမမြောက်ခဲ့ပါဘူးမြန်မာစုရဲ့ပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးနဲ့တခြားအစိုးရရရှိတဲ့ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံနယ်စပ်ကတောင်ပြိုလက်ဝဲလက်ခံရေးစခန်းမှာမနေ့တုန်းကဆောင်ဆိုင်ခဲ့ကြပေမဲ့လည်းဘင်္ဂလားဒေ့ရှ်ဘက်ကဒုက္ခသည်တွေပြန်ပြီးတော့လွှဲပြောင်းပေးတာမရှိခဲ့ဘူးလို့နိုင်ငံရေးဝန်ကြီးဌာနအမြဲတမ်းတွင်းဝင်ဦးမြင့်သူကမနေ့ကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်
ကိုကြောင်တွင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဒီရန်ကုန်တိုင်းကြောက်တန်းမြို့နယ်တန်တဲကြီးရွာမှာဆက်လီတစည်းပေါ်မှာလူပေါင်း100ကျော်ကိုအာဏာပိုင်တွေဘက်ကထိန်းသိမ်းထားတဲ့သတင်းကိုတင်ပြပေးချင်ပါတယ်ဟုတ်ကဲ့ဒီရန်ကုန်တိုင်းကြောက်တန်းမြို့နယ်တန်တဲကြီးရွာမှာပေါ့ဆက်လီကြီးတစည်းပေါ်မှာအမျိုးသမီး32ဦးအမျိုးသား50နောက်အသက်မပြည့်သေးတဲ့ယောက်ျားလေးမိန်းကလေးကလေးငယ်လေးတွေ25ဦးပါတဲ့လူအုပ်စုလိုက်ကြီးကိုရှာဖွေတွေ့ရှိခဲ့တယ်လို့သိရပါဗျ။အဲ့ဒီလူအုပ်ကြီးကိုခေတ္တထိန်းသိမ်းထားတဲ့ကြောက်တန်းမြို့နယ်ကိုကိုရိုင်းသွားရောက်ပြီးတော့သတင်းယူနေတဲ့ကျမတို့ရဲ့ VOA သတင်းတော်ကိုထပ်အောင်ခန့်ကိုဆက်သွယ်မေးမြန်းကြည့်ပါမယ်။ဟုတ်ကဲ့ကိုထပ်အောင်ခန့်ရေဒီဆက်လေကြီးဒသင်းပေါ်မှာလူ100ကျော်ပါတဲ့ဒီဆက်လေကြီးကကြောက်တန်းကိုရေလမ်းကနေပြီးတော့ရောက်လာကြတယ်ဆိုတော့အဓိကသူတို့ဘယ်ရက်ဘယ်ဒေသကနေရောက်လာကြတယ်ဆိုတာကိုသိရပါလိမ့်ရှင်
။သူတို့ရဲ့ဦးတည်ချက်ကနော်ရခိုင်ပြည်နယ်ဒုက္ခသည်စခန်းကနေပြီးတော့မလေးရှားကိုသွားဖို့အတွက်ဆိုပြီးတော့သူတို့ကပထမဆုံးရည်ရွယ်ထားတာခင်ဗျ။မလေးရှားကိုသွားမယ့်အချိန်မှာဒီပေါ့နော်ဆက်လေကစီကုံသွားတယ်ပေါ့။စီကုံသွားပြီးတော့ဒီရေထဲမှာပဲတောင်တင်နေတာ9ရက်လောက်ကြာသွားတယ်9ရက်လောက်ကြာသွားပြီးတော့နောက်ဆုံးဒီဘက်ကိုရောက်လာတဲ့အချိန်မှာဒီငါးဖန်သမားတူကနေပြီးတော့ပေါ့နော်ဟိုငါးဖန်သမားတူကနေပြီးတော့တွေ့ပြီးတော့ဒီတောင်ဝင်ရှိတဲ့လူတွေအကြောင်းကြားတောင်ဝင်ရှိတဲ့လူအကြောင်းကြားတဲ့အချိန်မှာဒီတက်မတော်ကြီးရေဆက်ကနေပြီးတော့လာပြီးတော့ဆွဲသွားပြီးလုံညုံကြီးယူထားပြီးတော့မနေ့ကစန်တဲမျိုးမှာရှိတဲ့ရှက်တာမှာတော့ဆိုင်ကလုံးရှက်တာမှာထိမ့်သိမ့်မှုတွေပြုလုပ်ပြီးတော့စစ်ဆေးမှုတွေပြုလုပ်တယ်ခင်ဗျာ
အဲ့တော့လောလောဆယ်မှာဒီလူလဲတရာကျော်ရှိတဲ့လူအုပ်ကြီးဆိုတော့သူတို့ကိုထိန်းသိမ်းထားတဲ့အနေအထားပေါ့နော်သူတို့ကိုစုံစမ်းစစ်ဆေးနေတဲ့အခြေအနေနောက်ရှေ့ဆက်ပြီးတော့တာဝန်ရှိတဲ့သူတွေဘက်ကဘလို့များဆက်ပြီးတော့ဒီဆောင်ရွက်သွားဖို့စီစဉ်နေကြတာကိုတွေ့ခဲ့ရပါလိမ့်ရှင
်အခုဆိုရင်သူတို့ဒီဟိုပေါ့နော်ဆန်ကလုံးရှက်တာနေပြီးတော့ဒီကြောက်တန်းမျိုးလေကရွှေမုံခံမပေါ့နော်မျိုးတော်ခံမကြောက်တန်းမျိုးတော်ခံမကိုခေါ်လာတယ်ဟာလူပေါင်း100ဟာ100ကျော်အားလုံးခေါ်လာရယ်ခေါ်လာပြီးတော့မခေါ်လာခင်မှာဒီမှာစားတောက်တွေစေဝါးတွေကြီးနေတော့ကုပြုစုကုတပီးနေကြပြုစုကုတပီးနေပြီးတော့သူတို့ကိုကျွန်တော်နောက်ဆုံးတရားတလောက်ကဆိုရင်ဒီမှာပြုစုကုတပီးပြီးရင်ဟွာသူတို့ရဲ့နေရဖြစ်တဲ့ဒီရခိုင်ဒုက္ခတွေရှိခံတွေကိုပြန်ပြီးတော့ပို့မယ်လို့ပြောတယ်ခင်ဗျသူတို့ကဟွာပေါ့တယောက်ကို5ဒိတ်နဲ့5ဒိတ်နဲ့ပေါ့နော်အမျိုးသား5ဒိတ်အမျိုးသမီးက2ဒိတ်နှုန်းနဲ့အမျိုးသမီးမျိုးသား5ဒိတ်ကလေးတငယ်က2ပိန်းလုံးနဲ့မလေးရှားကိုသွားမယ့်အချိန်မှာဒီလိုပြက်ပြီးတော့အခုဒီကြောက်တန်းမျိုးရောရွှေဘော်ဝန်းခံမမှာအခုသူတို့ဟိုဟာပေါ့နော်တပတ်တန်ကြီးနှစ်ပတ်တန်ကြီးပြူဆောင်ရှောက်ပြီးပြီးတော့အစားအစာရည်ရည်နဲ့အဲ့လိုထည့်ပေးပြီးရင်သူတို့ရဲ့နေရည်တွေဖြစ်တဲ့ရခိုင်ပြည်နယ်ကတပတ်တဲစကန်မျိုးပြန်လဲပြီးတော့ပို့ဆောင်မယ်ပို့ဆောင်မှုအတွက်အာဏာပိုင်တွေကစီစဉ်ထားပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုထောင်ငယ်အဲ့တော့အခုဒီသက်ဆိုင်တဲ့တာဝန်ရှိတဲ့သူတွေဘက်ကဒီသတင်းမီဒီယာသမားတွေနဲ့ခုနကဒီသတင်းထုတ်ပြန်မှုအပိုင်းပေါ့နော်သူတို့ရှေ့ဆက်ပြီးတော့ဗာများဒီကိစ္စနဲ့ပတ်သက်ပြီးတော့ဖြည့်ရှင်းမှုပေါ့သတင်းမီဒီယာသမားတွေကိုပြောတာရောရှိပါလိမ့်ရှင
်သတင်းမီဒီယာသမားတွေတို့ဖြည့်ရှင်းတာမရှိဘူးအိုက်စနောကဒီကြောက်တန်းရဲအုပ်ကပေါ့နော်ဒီအခြေအနေကိုသူပြောပြတယ်ဆက်ဟိုပါပေါ့အခြေအနေကိုပြောပြတယ်ပြောပြပြီးတော့သတင်းမီဒီယာတွေအားလုံးကိုအဲဒီမျိုးအခမ်းအနားအပြင်ဘက်ကိုထုတ်လိုက်တယ်ခင်ဗျာသတင်းယူဝင်တော့မပေးတော့ဘူးသူတို့အထဲထဲမှာထည့်ထားပြီးတော့တကားပိတ်ပြီးတော့သူတို့ဒီဝါကူတာမီလေလုတ်ပြီးနေတယ်လို့တော့ကျွန်တော်သိရပါတယ်ခင်ဗျာ
ဒါကတော့ကြောက်တမ်းမြို့နယ်ကိုကိုယ်တိုင်သွားရောက်ပြီးတော့သတင်းယူနေတဲ့ VOA သတင်းတော့ကိုထက်အောင်ခန့်ကိုဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့တောက်ကြညနေခင်းသတင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်
တော်ရရှင်များရှင်မနေ့နိုဝင်ဘာလ15ရက်နေ့တုန်းကမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသဘောတူညီချက်အရဒုက္ခသည်တွေစီစစ်ထားပြီးတဲ့2000ကျော်ကိုပထမဦးဆုံးအကြိမ်အုပ်စုလိုက်အတုပြန်လက်ခံမဲ့အစီအစဉ်ကတော့ပြတ်သွားပါတယ်။မြန်မာအစိုးရဘက်ကတော့ကြိုဆိုလက်ခံမှုအစီအစဉ်တွေနဲ့ဆောင်ဆိုင်နေခဲ့ကြပေမဲ့လို့စီးရင်ထဲမှာပါတဲ့ရိုဟင်ညာဒုက္ခသည်တွေကမပြန်လို့ကြတဲ့အတွက်မြန်မာပြည်ဘက်ကတယောက်မှပြန်မလာကြပါဘူး။ဘာကြောင့်ဒုက္ခသည်တွေနေရရင်းကိုပြန်မှုစိုးရွနေကြရပါသလဲ။တကယ်လို့ပြန်မလာနိုင်ကြသေးဘူးဆိုရင်ဒုက္ခသည်စခန်းတွေမှာဘလို့များဆက်လက်နေထိုင်ကြမလဲ။သူတို့ရဲ့အဓိကတောင်းဆိုချက်တွေကဘာတွေလဲဆိုတာကိုသိရအောင်လို့ဘင်္ဂလားဒေ့ရှ်နိုင်ငံတန်ခါလီဒုက္ခသည်စခန်းကရိုဟင်ညာဒုက္ခသည်ကိုခင်မောင်ကိုဆက်သွယ်မေးမြန်းတော့သူကအခုလိုရှင်းပြပါတယ်
။ကျွန်တော်အဓိကပြောချင်တာကျွန်တော်တို့မပင်ရှင်တာမျိုးမဟုတ်ဘူးကျွန်တော်တို့ပင်ရှင်တယ်ဒါပေမဲ့ကျွန်တော်တို့ပြင်နိုင်ဖို့တော့အဓိကလုပ်ရမယ့်တာဝန်ကတော့ကျွန်တော်တို့မြန်မာနိုင်ငံဆီရဆိုလိုတဲ့သဘောကကျွန်တော်တို့မြန်မာနိုင်ငံဆီမှာတာဝန်ကျင်ဖို့နဲ့ပွင့်လက်မင်စားဖို့လိုတယ်ဆိုလိုတဲ့သဘောကဒီလူတွေဟာမြန်မာပြည်မှာလာမယ်ဆိုရင်ပထမဆုံးအနေနဲ့အမ်ဘူစစ်ခိုင်းရမယ်ဒီမှာအဲ့ဒီသူတွေကဓာတ်စကင်မှနေရမယ်ဓာတ်စကင်မှနေပြီးတော့သူတို့မူလနေတိုင်းခဲ့တဲ့နေရာတွေမှာမဖြစ်နိုင်တဲ့နဲ့အစိုးရစီစဉ်နေတဲ့နေရာမှာနေရမယ်လို့ပြောနေတယ်နောက်တစ်မျိုးကတော့ဂျီဂျူတို့ဟာမော်လို့တောင်မိုင်းမှာနေရာချတတ်လို့မရဘူးလို့ပြောနေတယ်သူတို့တဲ့ဘောကမော်လို့တောင်မိုင်းမှာနေတဲ့လူတယောက်ကအခုသူမော်လို့တောင်မိုင်းမှာနေလို့မရတယ်ဆိုရင်ဂျီဂျူတို့လာမှာရူဟင်ညာကမြန်မာပြည်တွင်းဝရှိတုန်းကလည်းငင်းစင်ခဲ့တဲ့ embassy ရူဟင်ညာနဲ့လုံးဝမတင်းတော့တဲ့အရာဥပဒေနဲ့လုံးဝမညီကြရတဲ့ကူကဆွေရကဆွေတော်ပြီးတဲ့ embassy ကရမယ်လို့ပြောတာဟာဒီလူတွေကမလာဘဲနဲ့မြန်မာနိုင်ငံမှာနေပါလို့ပြောတာနဲ့လုံးဝဆိုပါတယ်အဲ့ဒါကြောင့်မလို့ကျွန်တော်တို့လာရှင်ပဲမဲ့မလာရှင်နိုင်အောင်တပတ်မှာအချက်တပိုင်းမှာဆန်ထားရအရာရောက်တာဆိုတော့ကျွန်တော်တို့မလာဘဲနဲ့ဒီမှာစနေတာပါအဲ့မဲ့ကျွန်တော်ဘသူနဲ့နေတာလည်းမဟုတ်ဘူးဘသူကိုလည်းကျွန်တော်အားခံတာလည်းမဟုတ်ဘူးသူတို့တဲ့သဘောကမနေ့ကလည်းဟိုဒုက္ခစစ်တွေကဒီမိုစတရေးဆန်လုပ်တာရှိတယ်အဲ့ဒီမှာသူကအဓိကပါတယ်တော့ဆိုတော့သူတို့ကိုရူရင်းညာနာမယ်နဲ့တိုင်းအစားကွာရေးဖျက်ရမယ်အန်ဘူစီစုရအရာကိုလုံးဝပြန်စီပေးရမယ်နောက်ပြီးတော့သူတို့ကိုအခြားလူမျိုးနဲ့နိုင်ငံသားတိုင်းအစားတင်းတော်ကွာရေးဖျက်ရမယ်ဒီမှာသူတို့မြန်မာတပြည်လုံးကိုတွဲလေးတော်သွာလာကွန်းပေးရမယ်သူတို့ဘူဝဗဒနယ်ခဲ့တဲ့မူရင်းဒေသကိုပြန်နိုင်ရမယ်။သူတို့မှအတိအကျဆရာမြတ်တာကိုလိုတယ်။ International Protection ကိုလိုသူတို့တောင်းဆိုနိုင်ငံတကာကကိုတောင်းဆိုတယ်။အခုအချိန်မှာအမကန်ချာတကူကူမပါဘဲနဲ့မရဘဲနဲ့ပြင်နိုင်ဖို့မပြင်နိုင်ဖို့ဆုံးပေးကြတာမျိုးဖြစ်တယ်။ကျွန်တော်တို့မြန်မာနိုင်ငံကသူ့ရောက်ကျွန်တော်တို့တောင်းဆိုနေရှင်တာကျွန်တော်တို့မိမြန်မာနိုင်ငံကိုကျွန်တော်တို့ပြင်ရှင်တယ်။ဒီမှာမနေရှိမူဒီမှာနေနိုင်လို့ကျွန်တော်တို့အချမ်းတော့အထမ်းမေတူကျွန်တော်တို့ပညာရေးရှင်မာရဆာအစစ်စားရတာကျွန်တော်တို့တော့ပြည့်စင်နေတာကြောင့်မလို့ကျွန်တော်တို့အခုပြင်မယ်အခုပြင်ချင်တယ်ဒါပဲမယ်ကျွန်တော်တို့ပြင်နိုင်လို့ကျွန်တော်တို့ကိုတောင်းရဖေးဖို့ကျွန်တော်တို့အစီအကောတောင်းဆိုနေတာ
ကိုခင်မောင်တို့ကအခုမပြောင်းတော့လို့ဆုံးဖြတ်လိုက်ပြီဆိုတော့ဒုက္ခသည်စခန်းတာဝန်ရှိတဲ့သူတွေကဘာများပြောလဲနောက်ရှေ့ဆက်ကဘာတွေလုပ်ဖို့အစီအစဉ်တွေရှိလဲရှင
်ကျွန်တော်တို့အတိအကျဆိုလိုတဲ့ဘောကဘသူကပြည်ကျွန်တော်တို့တောင်းဆိုနေတာတောင်းဆိုရှာကိုလိုက်လို့ပွားတော့ပဲကျွန်တော်တို့ဆုံးနေတာဘသူပြည်ကျွန်တော်တို့တောင်းဆိုနေတာကိုတောင်းဆိုရှာကိုလိုက်လို့ကျွန်တော်တို့ဆွေးနွေးမှဆိုရင်ကျွန်တော်တို့ပွားမှာပဲကျွန်တော်တို့တောင်းဆိုနေတဲ့တောင်းဆိုရှာတွေမရမချင်းပြင်ဖို့ကျွန်တော်တို့ပြေတော့မှသူကစစ်ကုမမဟုတ်ပါဘူးဒါလို့ဆုံးမယ
်ဟုတ်ကဲ့များရှင်ဒီခေတ်ကြီးနဲ့ရေးပါဝင်မြန်မာနိုင်ငံကလူ့ကိုယ်ရေးအခြေအနေတွေကြောင့်အမေရိကန်လိုအနောက်နိုင်ငံတွေတာမကအာရှနိုင်ငံတွေစားမှာပါဝေဖန်တာတွေထွက်ပေါ်လာနေပါတယ်မြန်မာနိုင်ငံတဝန်းကလူ့ကိုယ်ရေးအခြေအနေတွေအပေါ်နိုင်ငံကနေဒေသတွင်းကစိုးရိမ်မှုတွေကြောင့်မြန်မာနိုင်ငံရဲ့နိုင်ငံတကာဆက်ဆံရေးအပေါ်နှုတ်ဆက်တွေတက်ရောက်မှုတွေဘာပဲရှိလာနိုင်ပါသလဲမြန်မာနိုင်ငံရဲ့နိုင်ငံတကာဆက်ဆံရေးတိုးတက်အောင်ဘာတွေလုပ်ဖို့လိုအပ်နေပါသလဲစီရာတွေကို VOA ရဲ့စီးနင်းညာတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးပေးမယ့်လူတွေအနေနဲ့ View ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် View ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ View ရဲ့ Facebook စာမျက်နှာမှာလည်းမျက်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။နေနေကြတိုက်ရိုက်လေးလိုက်စီစဉ်ကစူးစူးပါရဲ့ရှင်မနေ့ကစနေညတိုက်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့တော်တာရှင်တွေကိုထပ်မံဖိတ်ခေါ်ပြရသည်ရှင်ဆက်ပြီးတော့ဒီရှမ်းပြည်နယ်တောင်ကြီးမြို့မှာပေါက်ကွဲစင်နိုင်တဲ့ပစ္စည်းတွေရှာဖွေတွေ့ရှိတဲ့သတင်းကိုတင်ပြပေးစင်ပါတယ်တောင်ကြီးမြို့လေကလူစီကားတဲ့နေရာမှာပေါက်ကွဲစင်နိုင်တဲ့ပစ္စည်းတွေတွေ့ရှိတာကြောင့်စစ်တပ်ဘက်ကရှင်းလင်းခဲ့ရတယ်လို့အာဏာပိုင်တွေနဲ့ဒေသခံတွေက အတီးပြူပြောဆိုပါရယ်နေရာနှစ်နေရာမှာတွေ့ရှိခဲ့တာဖြစ်ပြီးတော့ဘသူလက်ချက်လဲဒီပောက်ကွဲစီတဲ့ပစ္စည်းတွေကဘလောက်ပြင်းအားရှိတယ်လဲဆိုတာကိုတော့အာနာပိုင်နေကဘက်ကလက်တလောထုတ်ဖော်ပြောဆိုထားတာမရှိသေးပါဘူးသတင်းပြည်စုံကိုတော့ VOA မြန်မာပိုင်းကမမေခသတင်းပေးပို့ထားပါရယ်
ဒီဆောင်တိုင်းမီးပုံးပြန်ပွဲကျင်းပနေတဲ့တောင်ကြီးမြို့မှာဒီကနေ့နေ့လယ်12နာရီလောက်ကမြို့လယ်လူစီကားရနေရာမှာပောက်ကွဲစီနိုင်တဲ့ပစ္စည်းတွေကိုစတင်တွေ့ရှိခဲ့တာပါနေရာနှစ်နေရာမှာချထားတဲ့အဲ့ဒီပောက်ကွဲစီတဲ့ပစ္စည်းတွေကိုတွေ့ရှိပြီးတဲ့နောက်စစ်တပ်ကတာဝန်ယူဖြေရှင်းလိုက်တယ်လို့ဒေသခံတွေကဆိုပါတယ်ဒီအချိန်နေနဲ့ပတ်သက်လို့တောင်ကြီးမြို့ကန်တူဖြစ်တဲ့ရှမ်းပြည်နိုင်ငံရေးအဖွဲ့ကဦးတင်မောင်တိုးကတော့သူသိထားတဲ့လောက်ကို VOA ကိုအခုလိုပြောပြသွားတာပါ
ဟုတ်တယ်ကအဲဒီမှာစားတွေးတာကိုအဲ့အထက်ကြီးကြီးဆယ်မှလီလုံးနဲ့ဒါပေမဲ့သူကတစ်လုံးပဲဖောက်ခွဲပြီးတက်လာတော့သူတို့တိန်သွားတယ်ပြောတယ်။ဟုတ်ကဲ့အခု၄နာရီလောက်ကျတော့ Ocean Center လေအဲ့ City Square အဲ့ဈေးရှိပဲပေါ့နော်ဒီအဆောက်အဦတက်မှာအဲ့မှာအဲ့မှာရွှေရှင်းရုံတွေပါလည်းရှိတယ်။အဲ့ Ocean Center လည်းရှိတယ်။အဲ့ဒီကအင်တာတယ်မှတွေ့ရလို့ပြောရတာအခုတော့အဲ့ဒါလည်းတက်ကတော့ရှင်းနေတယ်အဲ့ဒါကို
ဦးတင်မောင်တို့ပြောဆိုချက်အတိုင်းပဲတောင်ကြီးမြို့အုတ်ချုပ်ရေးပိုင်းတာဝန်ရှိသူတဦးကလည်း VOA ကိုပြောဆိုခဲ့ပေမဲ့သူ့မှာဒီကိစ္စအတွက်တရားဝင်ပြောဆို권မရထားတာကြောင့်သူ့ရဲ့နာမည်နဲ့ယာရုအဆင့်ကိုမပြောပြခဲ့သလိုသူပြောဆိုထားတာကိုလည်းထည့်သွင်းထုတ်လွှင့်권မပြုခဲ့ပါဘူး။ဒီအချိန်လေးဖြစ်ပြီးနောက်ပိုင်းတောင်ကြီးမြို့အခြေအနေကိုတော့ဦးတင်မောင်တို့ကအခုလိုရှင်းပြသွားပါတယ်
။ဝဲတော့ရက်ကြီးပါတာမျိုးကတော့တော်တော်ဖြစ်ခဲ့တာလေ။ဘဝတနေရာတွေ့တဲ့ဆိုတာတော့တမျိုးပေါ့နော်တနေရာတွေ့ပြီးပါလား။အခုတကယ်ဒီနေ့မရပါဘူးအဲအခုကျတော့ဘင်းနာကိုပိတ်ထားတယ်ကိုအင်ဂျင်ရှိလားတော့ဒီဘက်လေးတန်းလောက်ပိတ်ထားတော့သွားလာတော့မရှိတော့ဘူးပေါ့အကုန်လုံးတော့နော်လမ်းလေးပိတ်ထားလိုက်တော့
VOA ကနောက်ထပ်တောင်ကြီးမြို့ကန်တဦးကိုဆက်သွယ်ပြီးမေးမြန်းလာမှလဲတွေ့ရတဲ့ပောက်ကွဲစီနိုင်တဲ့ပစ္စည်းအရေးအတွက်ဟာကွဲပြားနေပြီးခုနှစ်လုံးအထိတွေ့ခဲ့တယ်လို့ပြောဆိုသွားပါတယ်ဒါနဲ့ပတ်သက်လို့နောက်ထပ်အတည်ပြုချက်တော့မရရှိသေးပါဘူးရှင်
မမေခါသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ။ VOE ကနေအခုထုတ်လွှင့်ပေးနေတဲ့ Radio ညနေခင်းအစီအစဉ်ပြီးပြီးချင်းပါပဲ။ VOE မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည9နာရီကနေ9နာရီခွဲအထိ Asia Sub 7 Jodu ကနေဓာတ်ရိုက်ထုတ်လွှင့်ပေးမှာမို့စောင့်မျှော်ရှုစားနိုင်ကြပါတယ်ရှင်။အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကတစ်လှည့်တင်ဆက်ပေးပါမယ်ရှင်။
တူကီနဲ့အစ္စတန်ဘူမြို့ကဆော်ရီကောင်စစ်ဝင်ရုံးမှာဆော်ရီတရင်းစာဆရာဂျမဲခါရှော်ဂီတည်ဆုံမှုအတွက်ဆွဆွဲခံထားရသူဆော်ရီနိုင်ငံသား18ယောက်ကိုအမေရိကန်ကပိတ်ဆို့တံခါးရေးယူလိုက်ပါတယ်။အေးယူတံခါးလိုက်တဲ့အထက်မှာတော့ဆော်ရီအင်ရှင်မင်းသားမိုဟာမက်ဘင်ဆယ်မန်ရဲ့ထိတ်တဲလက်ထောက်အရာရှိဟောင်းနောက်ဆော်ရီကောင်စစ်ဝင်ကျုပ်တို့လည်းပါဝင်ကြပါတယ်။အမေရိကန်ပြည်သူကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းနဲ့မြောက်ပိုင်းမှာလောင်ကျွမ်းနေတဲ့တောမီချောက်တည်ဆုံသူရေးထွက်ဟာအခုနောက်ဆုံး66ယောက်တည်ရှိသွားပြီ။ပြည်ဆုံနေစီလူတို့တော်ဝင်ရှိသူတွေကဆက်လက်ရှာဖွေနေပြီးမိလောင်ချမ်းမှုရဲ့40ရာခိုင်နှုန်းလောက်ကိုလည်းမိသားသမားတွေထိန်းချုပ်ထားနိုင်ခဲ့ပါတယ်။ကမ္ဘောဒီးယားနိုင်ငံမှာတက်ရှိထင်ရှားချနေသေးတဲ့ခမာနီခေါင်းဆောင်တယောက်ဟာ1980ပြည့်လွန်နှစ်တွေတုန်းကလူမျိုးနွမ်းတက်ပြတ်မှုတွေအတွက်ပြစ်ရှိတဲ့ကြောင်းနိုင်ငံတကာတရားခွင်ကဆုံးဖြတ်လိုက်ပြီးတက်ထောင်နဲ့တစ်ဆက်ပြစ်ပေးလိုက်ပါတယ်။တက်90နှစ်အရွယ်ရှိဖြစ်တဲ့ခမာနီခေါင်းဆောင်လုံချာနဲ့အသက်89နှစ်အရွယ်သမရောင်းခီယူဆန်ဖန်တို့ဟာလူသားလူပေါ်ကျွလို့နဲ့ရာဇဝတ်မှုတွေအတွက်ပြစ်ရှိရဲ့အကြောင်းကုလသမဂ္ဂကဖော်စီထားတဲ့ကမ္ဘောဒီးယားနိုင်ငံတရားခွင်ကဒီကနေ့ဆုံးဖြတ်လိုက်တာပါ။မြောက်ကိုရီးယားပေါ်စီးပွားရေးရပိတ်ဆို့တံခတ်မှုတွေကိုရှော့ပေါ်ပေးသွားဖို့အစီအစဉ်ရှိတဲ့အကြောင်းအမေရိကန်ဒုတိယသမ္မတမိုက်ပင်စ်ကဒီကနေ့ပဲပြောဆိုလိုက်ပါတယ်။နျူကလ িয়ার လုံးဝကင်းစင်ရေးရည်မှန်းချက်ပြည့်တဲ့အချိန်ထိမြောက်ကိုရီးယားပေါ်ပြင်းထန်ဆုံးဖိအားတွေဆက်ပေးသွားဖို့လည်းအရှိတော်အရှိန်နိုင်ငံတွေကိုတိုက်တွန်းနေတာပါ။မြောက်ကိုရီးယားမှာနျူကလ িয়ার ကင်းစင်ကြောင်းစစ်ဆေးအတည်ပြုနိုင်မယ့်အချိန်ထိကုလသမဂ္ဂရဲ့ပိတ်ဆို့တံခတ်မှုတွေဆက်လက်ထားပြီးဖိအားပေးသွားမှာဖြစ်တဲ့အကြောင်းစင်ကာပူဝန်ကြီးချုပ်နဲ့ဒီကနေ့တွေ့ဆုံရင်းမှာပြောဆိုခဲ့တာပါ။
တရင်ချင်းချုပ်ကိုကိုအောင်လေးဦးကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းအတွက်အစီအစဉ်ထုတ်လွှင့်ရမှုကမတ်စုမြတ်မုံဖြစ်ပါတယ်။စပိုင်းဆိုင်ရာအသက်ဖန်းအင်ဂျင်နီယာကတော့ National Kelly ဖြစ်ပါတယ်ရှင်။ကျွန်မကစုမုံမှာဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကနေနောက်2နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့ Flight Lo Meter 1925.32 တို့အပြင် Flight Lo Meter 190တို့ကနေဖန်ယူနာဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်တွေအားလုံးရွှေလန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.